ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်KIA တပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ရဲ့ဒီဖားကန့်ဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်ရေမစေးလောက်ွက်မှာကြောက်ရွံ့နေသူတယောက်တည်းဆုံးပြီးတော့၄ယောက်ဒဏ်
3ကိုကချင်လက်နက်ကိုင်အဖွဲ့ GIA ကဒီကနေ့မနေ့3နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲက2နာရီနီးပါးကြာခဲ့တယ်လို့ဒီတိုက်ရင်အနီးမှာနေထိုင်တဲ့ဒေသခံသူကပြောပါတယ်လက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်တန်းနေကြရတဲ့အကြောင်းသူက VOA ကိုပြောပါတယ်
ဒီမှာကြောင်းနေတာကဒီမှာနာမနေ့ကနာမည်ကိုဆက်မှန်ကြတော့ဖြစ်တာပေါ့နော်အကြီးကြီးကလည်းမျိုးအောင်လို့နေကျွန်တော်ကကျွန်တော်လည်းကျွန်တော်အိမ်နေဆိုအကျဉ်းနဲ့တက်တက်ကက်ရည်အာဒီနေ့ချင်းနဲ့ဒီမှာလည်းအားလည်းပဲဖြစ်ပြီးတော့ကျွန်တော်ကကြည့်ရလို့ပြောပါတော့တော်တော်လေးရက်နေရှိလို့တော့ဒီနေ့ကတည်းကနေတော့ပြီးရှိနေခဏရကြီးကိုကိုညကျတော့တော်တော်လေးတော့ကျက်ကျက်ဆော့ရတဲ့ကမ္ဘာနဲ့ကျွန်တော်ဒီကတော့ဘုံဘက်ကအားကြောင့်မင်းညတော်တော်လေးခူရတယ်ပြောပါတယ်
မနီယာဒီဇင်မလာ23ရက်နေ့ညပိုင်း8နာရီလောက်ကလေမုံညင်းကရင်ဖားကက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ GIA လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားကက်ပြည်ဝကုန်းမော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလုတ်ကွက်တဲကိုကြောက်ရောက်ခဲ့လို့ဒေသခံတို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရှာနေတဲ့ဒေသခံသူက VOA ကိုပြောပါတယ်။ပြည်ဝကုန်းကနေလက်နက်ကြီးနဲ့
အိမ်ချလမ်းကြီးရဲ့ဒီကဘန်လာခါနဲ့တောင်ပြကြအမှရေမစေးရှာနေတဲ့ယောက်ကဲဟိုအတယောက်ကဝမ်ပါတယောက်ကဒင်ပါတယောက်ကကျောက်တယောက်ကတော့ခေါင်းဆိုင်ရာကြီးဒီပါနားယောက်ကြီးတယောက်ကြီးတယောက်ကတော့မြင်းမပြောလိုက်ဒီမှာတုံးယောက်ရှိရသည
်နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေသေးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့မိုးကောင်းမြို့နယ်စားမော်ကနေမြေကန်တရင်ကိုအင်အား100လောက်ရှိတဲ့ GIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့3နာရီလောက်မှာလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ